2016ခုနှစ်အမေရိကန်သမ္မတယူကော့ဘွဲကိုရုရှားကဝန်နှောက်ခဲ့တယ်လို့တန်လျာရှိထားတဲ့ကိစ္စနဲ့ပတ်သက်ပြီးအထက်လူတော်မှာအခုအချိန်ပိုင်းအတွင်းမှာပဲကြားနာပွဲစတင်လုပ်နေပါပြီ။တခါဒီထောက်လှမ်းရေးတာဝန်ရှိသူတွေဟာသမ္မတဘရက်အိုဘားမားကိုလည်းအစီရင်ခံကြဖို့ရှိပါတယ်။သမ္မတဘရက်အိုဘားမားသမ္မတဖြစ်လာခဲ့တဲ့2008ခုနှစ်ယူကော့ဘွဲကနေစပြီးပြည်ပကနေဝန်နှောက်တာတွေရှိမရှိဆိုတာကိုလေ့လံဆန်းစစ်ဖို့သမ္မတဘရက်အိုဘားမားကထောက်လှမ်းအဖွဲ့တွေကိုညွှန်ကြားထားတာပါ။အဲ့ဒီလေ့လံဆန်းစစ်ချက်တွေရဲ့ရလဒ်ကိုဒီကနေ့သမ္မတကိုအစီရင်ခံမှာဖြစ်ပြီးယူကော့ခံသမ္မတဒေါ်နယ်ထရမ့်ကိုလည်းတောက်ကြနေမှာအလားတူအစီရင်ခံမယ်လို့အမေရိကန်တာဝန်ရှိသူတူကအဖြေအေကိုအတည်ပြုပြောဆိုပါတယ်။2016ခုနှစ်ယူကော့ပွဲမှာအင်တာနက်ကနေခိုးဝင်ပြီးတော့ရသွားတဲ့အချက်လက်တွေကိုယူကော့ပွဲကိုနှောက်ယှက်ဖို့အတွက် WikiLeaks အဖွဲ့ကိုရည်ရွယ်ချက်နဲ့ပေးပို့ခဲ့တဲ့လုပ်ရည်ရဲ့နောက်ကွယ်မှာရုရှားအစိုးရပတ်သက်နေတယ်လို့ CIA နဲ့ FBI အဖွဲ့တွေကကောက်ချက်ချထားတာပါ။နိုင်ငံတော်လုံခြုံရေးဌာနညွှန်ကြားရေးမှူး James Clapper နိုင်ငံတော်လုံခြုံရေးအေဂျင်စီညွှန်ကြားရေးမှူးရေရက်ဗိုလ်ချုပ်ကြီး Michael Rogers ထောက်လိုင်းရေးဆိုင်ရာလက်ထောက်ဒုတိယကာကွယ်ရေးဝန်ကြီးမာဆဲလက်ထရတိုကတနက်ကန်တပ်ဖွဲ့များဆိုင်ရာအထက်လူတော်ကော်မတီကိုအခုအချိန်ပိုင်းအတွင်းမှာပဲအစီရင်ခံနေကြတာဖြစ်ပါတယ်။ရုရှားကဝင်နှောက်တဲ့လုပ်ရက်ဟာစစ်ဖြစ်အောင်ရည်ရွယ်တဲ့လုပ်ရက်ပဲလို့ကော်မတီဥက္ကဋ္ဌဂျွန်မန်ကိန်းကဗိုလ်ဒူးနေမှာပြောထားပါတယ်။